လပိုင်သမရရိုဒရီဂိုဒူတာရဲ့မူရစ်ဆေးဝါးတိုက်ဖြတ်ရေးအစီအစဉ်တလားကျော်တွင်တုတ်တင်ခံရတဲ့မူရစ်ဆေးဝါးရောင်းဝယ်သူဖြစ်မတင်ကားသူအရေအတွက်ဟာ900ကျော်အထိရှိသွားပြီလို့ရဲတပ်ဖွဲ့ကကြားသာပရိနစ်မှာပြောဆိုလိုက်ပါတယ်မူရစ်ဆေးဝါးနှိမ်နင်းရေးအစီအစဉ်တွေကဆိုရင်ဇာအခြေအနေတွေကြောင့်ကန့်ကွက်ဆန္ဒပြပွဲတွေနဲ့အထက်လွှတ်တော်ကစုံစမ်းစစ်ဆေးလုပ်ဖို့ပြင်ဆင်မှုတွေထွက်ပေါ်လာပါတယ်ဇူလိုင်လ1ရက်နေ့ကလေးကမူရစ်ဆေးဝါးရောင်းဝယ်သူဖြစ်မတင်ကားသူ925ဦးဟာရဲရင်နဲ့ထိတ်တိုက်ရင်ဆိုင်မှုတွေအတွင်းသိမ်းဆုပ်ခဲ့ပြီးတော့မူရစ်ဆေးဝါးနှိမ်နင်းမှုပေါင်း9400ကျော်မှာမတင်ကားသူ9600ကျော်ကိုဖမ်းဆီးခဲ့တယ်လို့လည်းဖိလစ်ပိုင်ရဲတပ်ဖွဲ့ရဲ့စုံစမ်းထောက်လှမ်းရေးအစီရင်ခံစာမှာဖော်ပြခဲ့ပါတယ်လူ9သိန်းကျော်ကလည်းအာဏာပိုင်တွေထံလာရောက်ဖမ်းဆီးခံခဲ့တယ်လို့ရဲတပ်ဖွဲ့ကဆိုပါတယ်ဒေသခံသတင်းမီဒီယာတချို့ကတော့သိမ်းဆုပ်သူအရေးအတွက်ဟာဒီထက်ပိုများနိုင်တယ်လို့ဖော်ပြနေကြပြီးတော့မေလ9ရက်ရွေးကောက်ပွဲတွေနောက်ပိုင်းသမရဖြစ်သမရဒူတာတက်လာခြင်းကစလို့ဘယ်သူဘဝမှမသိသူတွေရဲ့တိုက်ခိုက်မှုတွေကြောင့်တေဆုံးရတဲ့မူရစ်ဆေးဝါးရောင်းဝယ်သူဖြစ်တန်တရားရှိသူတွေအပါအဝင်တေဆုံးသူအရေးအတွက်ဟာ1000နီးပါးအထိရှိတယ်လို့ပြောဆိုနေကြတာဖြစ်ပါတယ်။ရဲတွေဟာလှုပ်ထုံလုံနီးနဲ့မညီဘဲနဲ့ဥပဒေမဲ့တပ်ဖြတ်တာတွေရှိနေတယ်လို့ဝေဖန်မှုတွေရှိပေမဲ့ရဲတပ်ဖွဲ့ဘက်ကတော့မတင်ကားသူတွေဟာခုခံတဲ့အတွက်တေဆုံးကြရတာဖြစ်တယ်လို့ပြောဆိုထားပါတယ်။